NCA ရဲ့အပြစ်ချက်လက်မှတ်မထိုးရသေးတဲ့ KN ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် PC ဒီကနေ့ကြားပြင်းနဲ့လိုက်ကော်ပြုတ်မှာတွေ့ဆုံဆွေးနွေးပွဲဟာအလားအလာကောင်းတဲ့အကြောင်း KNPP ဘက်ကပြောပါတယ်။ဒီနေ့အစည်းအဝေးမှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကိစ္စရပ်တွေဆွေးနွေးခဲ့သလိုမနက်ဖြန်မှာတော့တပ်ပိုင်းဆိုင်ရာအပါအဝင်တခြားကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားကြဖို့ရှိပါတယ်။ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
NCA ပြည်ကြလက်မှတ်ရေးဆိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချိုင်းရေးကော်မရှင် PC ကိုယ်စားလှယ်ဖွဲ့တို့ဟာဒီကနေ့ကြားပြင်းနဲ့လွိုင်ကော်မြို့ပြည်နယ်ခမ်းမမှာတွေ့ဆုံညှိနှိုင်းဆွေးနွေးခဲ့ကြတာပါ။ပထမနေ့ဒီကနေ့ဆွေးနွေးမှုအချိန်လေးကတော့ KMPP ငင်းချိုင်းရေးတွေ့ဆုံဆွေးနွေးရေးကော်မတီ PNC ရဲ့ပြောရေးစုခွေးရှိသူနဲ့နဲ့ဘလိုကခုလိုပြောပါတယ
်။ KMPP နဲ့ဆွေးရကြမှာအရင်ကချုပ်ဆိုထားခဲ့တဲ့တဲ့တဘောဒီချက်တွေထဲမှာပါတဲ့အဆောင်ကြီးရေးကိစ္စတွေကိုကျွန်တော်တို့အတိအကဆွေးနွေးဖြစ်ပါတယ်။အဲဒီဆောင်ကြီးရေးမှာဆိုလို့ရှိရင်ဒီနေ့အစဉ်ဆောင်ကြီးရေးဒီကဆောင်ကြီးရေးပေါ့နော်ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။ကျွန်တော်နေတော့ကျင်းနာအားရမှုရှိပါတယ်အပြန်လန်ပုံပွင့်လေးလေးဆွေးနွေးဖြစ်ခဲ့ကြတာပေါ့နော်။ဆွေးနွေးမှုကိုအောင်မြင်လို့ကျွန်တော်မျှော်လင့်ပြီးတော့ထက်ကြားမှာယုံကြည်မှုတွေပို့ပြီးတော့ထောက်နိုင်မယ်လို့အဲ့လိုမျှော်လင့်ပါတယ်။
ဒီကနေ့တွေ့ဆုံမှုမှာအားရမှုတွေရှိပြီးဆွေးနွေးရအောင်မြင်မယ်လို့ယုံကြည်ကြောင်း KMPP ဘက်ကပြောပါတယ်။မနက်ဖြန်ရက်မှာတော့သပ်ပိုင်းဆိုင်ရာကိစ္စရပ်ပြင်တခြားကိစ္စရပ်တွေဆက်လက်ဆွေးနွေးသွားမယ်လို့နဲ့နဲ့ဘလူးကခုလိုဆက်ပြောပါတယ
်။မနက်ဖြန်ကျတော့အဓိကတော့ဒီသပ်ပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့ဆက်ဆွေးနွေးမှုရှိမယ်။ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီကိစ္စဒေတာဖွင့်ပြီးကိစ္စတွေပြီးတော့ NGO နဲ့ INGO တွေရဲ့ပြည်နယ်အတွင်းလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်တဲ့စင်ကုန်မှုကိစ္စတွေကိုကျွန်တော်တို့ဆက်ဆွေးနွေးမှုရှိပါတယ
်။ဒီကနေ့တွေ့ဆုံမှုမှာငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးဒေါက်တာကျော်သိန့်စွေဦးသိန်းစောဦးခင်စောဦးတို့ပါဝင်သလိုကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ဘက်ကဗိုလ်ချုပ်ပြည်သူခေါင်းဆောင်ပြီးတော့သွေသွေသွင်းမှုရွှေမျိုးသံခုတန်နေရတို့ပါဝင်ပါတယ်။ဒါပြင်ကရပြည်နယ်အစိုးရဖွဲ့ပြင်နေမြေခံတပ်မတော်ဘက်ကကြီးကဲတွေလည်းဆက်ရောက်ခဲ့ပါတယ်။နေမြေခံတပ်မတော်အနေနဲ့က KMPP ကို NCA ပြည်ကြလက်မှတ်ရေးသွဖို့စိုက်တွန်းခဲ့တယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနဲ့နဲ့ဘလို့ကပြောပါတယ်။ဒီလိုနှစ်ဖက်သွေးဆုံမှုကနေရရှိလာတဲ့သဘောတူညီချက်တွေကိုအကောင်အထည်ဖော်မှုကနေယုံကြည်မှုခြေလှမ်းစတင်နိုင်မယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနဲ့နဲ့ဘလို့ကပြောပါတယ
်။ခုနှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအကောင်အထည်ဖော်ပြီးတော့ဒီအကောင်အထည်ဖော်မှုကနေယုံကြည်မှုတွေပိုကောင်းလာတဲ့အနေအထားမျိုးမှာဆိုလို့ရှိရင်ပြည်အနေနဲ့80တလန်းတောင်းနိုင်မယ်လို့မျှော်လင့်ပါတယ်
။ကရင်မျိုးရသုတ်သက်ရေးပါတီ KMPP ဟာ UNFC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမွန်ပြည်ထောင်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံတို့အစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူစင်ကမပါဝင်ခဲ့ပါဘူး။ပြည်ကြတဲ့2019ခုနှစ်မှာ KMPP သတ္တသုံးဦးနဲ့အယက်သားသူဦးကိုမြန်မာတပ်မတော်ကနေတပ်ပြခဲ့မှုနဲ့ဆက်လင်းပြီး KMPP နဲ့တပ်မတော်တို့ကြားဆက်ဆံရေးသိမ်းမှတ်လာခဲ့သလို NCA ပြည်ရဲ့လက်မှတ်ရေးသူရေးမှာအဟသာတစ်ခုလိုဖြစ်လာခဲ့တာပါ။ဒါပေမဲ့ KMPP ဖွဲ့ဟာလည်းမလ9ရက်နေ့မှာအစိုးရနဲ့ပရမတ်ဆုံးချင်းအလို့သဘောတွေ့ဆုံခဲ့ပြီးအခုလို NCA လက်မှတ်ရေးသူနိုင်ရေးညှိနှိုင်းဆွေးနွေးပွဲကျင်းပနိုင်တာဖြစ်ပါတယ်။ UNSC ကညီညွတ်တော်ဆိုင်သားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ထဲမှာရခိုင်မျိုးရကောင်စီ ANC ကလွှဲပြီးတော့ NC လက်မှတ်ရေးသူခဲ့ပြီးသားဖြစ်ပါတယ်။ဒီကနေ့ KMPP ကုစလေဖွဲ့နဲ့ညင်းချမ်းရေးကော်မရှင် PC ကုစလေဖွဲ့တို့ NC လက်မှတ်ရေးသူနိုင်ရေးညှိနှိုင်းဆွေးနွေးပွဲမှာမွန်ပြည်ထောင်ပါတီကလွှဲပြီးတော့ NC လက်မှတ်သို့တိုင်းရင်းသားလက်နက်ကန်ဖွဲ့အစည်း9ဖွဲ့ကနေလှိမ့်လာသူဖြစ်တက်ရောက်ခဲ့ပါတယ်။နှစ်ဖက်တွေ့ဆုံမှုကနေရရှိလာမဲ့ရလပေါ်မူတည်ပြီးတော့ NC လက်မှတ်ရေးသူဖို့အတွက်ဆုံးဖြတ်သွားမယ်လို့လည်း KMPP တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။